အရကတတော် AA နဲ့စစ်ကောင်စီတို့အကြမ်းမာတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်နေရာတော်များများမှာဒီရက်ပိုင်းတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ချိန်ထဲမှာပဲအန်ကွာနဲ့မောင်တော်မြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရခိုင်ပြည်နယ်ကစီရီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုင်ချင်းချန်းတင်ပြပေးထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတတော် AA တို့ရဲ့တိုက်ပွဲတွေအကြားဆက်သွယ်ရေးပြတ်တောက်မှုတွေနဲ့ကြုံနေရပြီးဒီရက်ပိုင်းမှာပိုဆိုးလာတယ်လို့ဒေသခံတွေကပြောပါရယ်အထူးသဖြင့်ရခိုင်မြောက်ပိုင်းကအေးအေးသိမ့်ပိုက်ထားတဲ့မြို့နယ်တွေမှာဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်သလောက်ဖြစ်နေပြီးစစ်ကောင်စီထိန်းချုပ်ထားတဲ့မြို့နယ်တွေမှာတော့တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေအသုံးပြုလို့ရသေးတဲ့အခြေအနေပါဒီရက်ပိုင်းမှာတော့တိုက်ပွဲဖြစ်ပွားတာမရှိသေးတဲ့ရခိုင်ပြည်နယ်တောင်ပိုင်းကမန်အောင်ကြောက်ဖြူနဲ့တောင်ကုန်းစားတဲ့မြို့နယ်တွေမှာတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလည်းဒီရက်ပိုင်းပြတ်တောက်သွားပါရယ်မောင်မျိုးနယ်မှာတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်နေတာ၄ရက်လောက်အထိရှိနေပြီးအဆက်အသွယ်ပြတ်တောက်သလောက်ဖြစ်နေတယ်လို့ရန်ကုန်ကိုရောက်နေတဲ့မန်အောင်ဒေသခံတူကအခုလိုပြောပါရယ
်ဒီကျွန်တော်တို့အခုမန်အောင်ဆိုလို့ရှိရင်တော့ဖုန်းခုလို့မရတာ၄ရက်လောက်ရှိပြီပေါ့နော်အဲ၄ရက်လောက်ရှိပြီဆိုတော့ကအရင်တုန်းကဆိုလို့ရှိရင်မြို့ပေါ်ရက်ွက်တွေရောက်ခဲ့တဲ့ဒီမနေ့ကစပြီးတော့မှကျွန်တော်တို့မြို့ပေါ်ရက်ွက်တွေကိုလည်းဆက်လို့မရတော့ဘူးပေါ့နော်ဆိုတော့အဆိုးဆုံးကအမဟိုဖုန်းဆက်လို့မရတဲ့အခါကျွန်တော်တို့လည်းကိုလဟာလာသတင်းတွေကလည်းထွက်နေတယ်ပေါ့နော်ဒီမနေ့ပိုင်းမှာဆိုလို့ရှိရင်အဲ့ဒီမန်အောင်ဖက်ကိုဘုံကြီးခံရတဲ့ဘာညာအဲ့လိုမျိုးတဲ့သတင်းတွေထွက်နေတယ်ဆိုတော့စိုးရင်စိတ်တွေကလည်းများတယ်ဖုန်းတွေကလည်းတိုက်ဆောက်ကိုတယ်ခိုးလို့မရဘူးဆိုတော့ဖုန်းလိန်ပြတ်သွားတာကတော့အမနေ့ကမနေ့ပိုင်းကတည်းကပဲတိုက်ဆောက်ကတော့မန်အောင်ဖက်ကိုအကုန်လုံးဖုန်းလိန်တွေပြတ်သွားတယ်ပြီးတော့ဘာချက်ပြတ်သွားတယ်ဆိုတော့ကျွန်တော်တို့လည်းမသိဘူးပေါ့
ကြောက်ဖြူမျိုးနယ်ဘက်မှာဆိုရင်လည်းပြီးခဲ့တဲ့အော်တိုဘာလ17ရက်နေ့ကတည်းကဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတယ်လို့ရန်ကုန်ကရောက်နေတဲ့ကြောက်ဖြူမြို့နယ်ကဒေသခံအမျိုးသမီးတို့ကပြောပါရယ
်ကိုအရင်ကလည်းတောက်ကန်နေအထိတော့ရသေးတယ်တောက်ကန်နေပြီးတော့ဟိုဇနေနေ့ကလေးကဆက်ပြီးတော့ပေါ့နော်ဒီနေ့အထိတလင်းလာနေအထိအဲ့ဒါဖုန်းဆက်လို့မရတော့ဘူးဘယ်လိုပြောရမလဲဆိုတော့မသိဘူးပေါ့နော်အမျိုးမျိုးတော့ပြောနေရလိုင်းမရဘူးဆိုတော့ဘာဖြစ်လို့မရတာလဲတော့မသိဘူးပေါ့တချို့ကကြတော့လေဘုံကျင်းလို့မရတာလို့ဟိုတာဝါတိုက်ကဘုံကြီးတွေပြောတယ်ဘာအကြောင်းမှန်းတော့အဲ့ခဏအဆက်အသွယ်မရတာပဲတည်တယ်ကျန်တာတော့မသိဘူးကျန်တာတော့အဆက်အသွယ်မရတော့ဆိုတော့ဖုန်းလိုက်ရတော့ကတော့ဘာမှမဖြစ်ဘူးလေဟိုဖုန်းလိုက်မရတော့မှဘာဖြစ်လို့မရတော့တာလဲဆိုတာတော့မသိဘူ
းကြောက်ဖြူမျိုးနယ်ဘက်မှာဖုန်းလိုက်မရတဲ့အပြင်စစ်ကောင်စီကလေကြောင်းကနေဘုံကျဲတာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းသတင်းတွေထွက်ပေါ်နေတာကြောင့်မိသားစုဝင်တွေကိုစိုးရိမ်နေရတယ်လို့စစ်ဘေးရှောင်ကြောက်ဖြူဒေသခံတို့ကအခုလိုပြောပါတယ်
ဟုတ်ကဲ့ဟိုဒီကြောက်မှာပေါ့နော်ဒီဖုန်းလိုင်းတွေဆက်နေရတော့အဓိကဒီဆွေမျိုးတွေမိတ်ဆွေတွေပေါ့ခင်နဲ့အကိုတွေကိုအညာကိုစိတ်ပူပါရဲ့လို့ဟုတ်ကြည်နာကြောက်မှာပါကြောက်မှာဒီမျိုးကြောက်ဖြူရဲ့ကြောက်ဖြူမှာဘယ်လိုပြောမလဲလက်နဲ့တွေကြရင်ပေါ့နော်လက်နဲ့တွေကြရင်ဒီနေရာကိုကြားလို့ကြမ်းမှန်းမသိဘူးအဲ့လိုမျိုးခင်ဗျားဆရာတွေကမဆုံးဘူး
အန်ကွာနဲ့မောင်တော်မျိုးနယ်တွေမှာအရခတက်တော်အေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ဒီရပိုင်းအတွင်းတိုက်ပွဲတွေအကြီးအကျယ်ပြင်းထန်နေတာပါရခိုင်တောင်ပိုင်းကကွာမျိုးနယ်မှာဆိုရင်အေထိုးစစ်ဟာကွာမျိုးနယ်မိုင်20လောက်အကွာကိုရောက်နေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကတော့ကြီးရည်လေးပူးပေါင်းပြီးတော့အပြင်းထန်ခုခံနေတာပါတချိန်တည်းမှာပဲအရခတက်တော်အေအနေနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်မျိုးအဝင်ကစစ်ကောင်စီရဲ့ခမရ303တပ်ရင်းကိုထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေသလိုဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။မောင်းတော်မျိုးနယ်ကိုလည်းသိမ်းပိုက်နိုင်ရေးအေအေဘက်ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေသလိုစစ်ကောင်စီဘက်ကလေကြောင်းပစ်ကူတွေနဲ့အပြင်းထန်တုံ့ပြန်နေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကစီရီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသုံးတရာသတင်းထုတ်ပြန်တာမတွေ့ရပါဘူး။ဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီအနေနဲ့မကြာခဏဆိုသလိုလေကြောင်းကနေဘုံကျဲနေတာကြောင့်အရသာတေဆုံးထိခိုက်မှုတွေလည်းတိုးလာနေပါတယ်။ဒီလအတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုကြောင့်အရသာ30ကျော်တေဆုံးပြီး50ထက်မနည်းဒဏ်ရာရခဲ့တယ်လို့ဒေသခံတွေနဲ့အကဲခတ်တွေကမှတ်တမ်းတင်ထားပါတယ်ခင်ဗျာ။